ဒီဇင်ဘာလ31ရက်နေ့ကကွဲလွန်သွားတဲ့ပုတ်ရဟန်းမင်းကြီးဟောင်းဘနဒစ်ကဲယုတ်ကလပ်ကိုအများပြည်သူလာရောက်ကြည့်ရှုနိုင်မှုစိန့်ပီတာယဉ်ပြင်မှာရှိတဲ့ဘက်ဆလီကာဖျားကျောင်းမှာဒီကနေ့တနင်္လာနေ့ကနေဗုဒ္ဓဘူးနေ့အထိထားရှိမှာဖြစ်ပါတယ်။ဇာပနအခမ်းအနားကိုတော့ကြာသာပတေးနေ့မှာကျင်းပမှာဖြစ်ပါတယ်။ပုတ်ရဟန်းမင်းကြီးဟောင်းဘနဒစ်ကသူမကွဲလွန်ခင်မှာဖျားသခင်ကိုသူချစ်မြတ်လို့ကြောင့်နောက်ဆုံးစကားအဖြစ်နဲ့ပြောကြားခဲ့တယ်လို့ဒီဗာတီကန်သတင်း website စာမျက်နှာမှာဖော်ပြပါတယ်။ပုတ်ရဟန်းမင်းကြီးကွဲလွန်ခြင်းမှာတော့သူနာပြုတဦးပဲသူ့အနားမှာရှိပါတယ်လို့ပုတ်ရဟန်းမင်းကြီးရဲ့ကိုရီးယားအတွင်းဝင်ဂိုင်းချုပ်ဘုံတော်ကြီးကပြောပါတယ်။မွေးလာတဲ့အချိန်မှာတော့ဒီဂျိုးဆက်ရစီကာဖြစ်နေနာမည်ပေးထားတဲ့ပုတ်ရဟန်းမင်းကြီးဟောင်းဘနဒစ်ဟာကွယ်လွန်ချိန်မှာအသက်95နှစ်ရှိပြီဖြစ်ပါတယ်။သူဟာနှစ်ပေါင်း600အတွင်းဗာတီကန်နန်းတော်မှာပထမဆုံးပုတ်ရဟန်းမင်းကြီးဖြစ်နေနှုတ်ထွက်အနားယူခဲ့သူဖြစ်တယ်လို့အဲ့ဒီနောက်ပိုင်းမကွယ်လွန်ခင်အချိန်ထိလဲ10နှစ်နီးပါးကြာအငိမ့်စားပုတ်ရဟန်းမင်းကြီးဖြစ်နေနေထိုင်ခဲ့ပါတယ်ရှင်။